ကျွန်တော်ခုလိုကျွန်တော် view ကိုတွေ့ဆုံမင်းများခွင့်ပြုတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ရပါတယ်ဖြေကြားရတာဝမ်းသာပါတယ
်ပထမဆုံးသဘောတရားနဲ့ပတ်သက်တဲ့မေးခွန်းတစ်ခုမေးချင်ပါတယ်မီဒီယာရဲ့ဗမ်လိုက်အယူဆဟာအမျိုးသားရေးဝါဒ nationalism ကိုကျော်လွှားနိုင်မယ်ထင်ပါသလားအမျိုးသားရေးဝါဒဟာလူအသိုက်အဝန်းမှာအင်မတန်စွန့်အားကြီးတဲ့ဝါဒတရားဖြစ်ပါတယ်ဆိုတော့ဗမ်လိုက်ဝင်မှုဆိုတဲ့မီဒီယာရဲ့အယူဆဟာဒီလိုအင်အားပြင်းထန်တဲ့အမျိုးသားရေးဝါဒကိုဆန့်ကျင်ထိုးဖောက်နိုင်နိုင်မယ်လို့ကျွန်တော်ထင်ပါသလား
I think journalists can, and in fact, I think that's what journalism should do. Journalists are citizens like everyone else, and of course, they feel a strong sense of national pride. But on the other hand, their job is to serve the truth, and sometimes reporting on the truth.
Okay, journalists are thopao jo hwa nai me lo jama tin ma ya. Di lo myo myo ta yi wa ra go thopao jo hwa yi so ra, de ke ro media ni ne lou tin ne kaisa be lo tin ma ya.Journalist တွေကလည်းအများတကာလုံးနိုင်ငံသားတွေပါသူတို့ကလည်းအမျိုးသားရေးစိတ်သက်ရှိတဲ့သူတွေပါတခြားတစ်ဖက်မှာတော့သူတို့ရဲ့တာဝန်သူတို့ရဲ့အလုပ်ကအမှန်တရားကိုဖော်ဆောင်နိုင်မှုပါတခါတလေလည်းဒီအမှန်တရားရေးသားတင်ပြတဲ့အခါမှာအမျိုးသားရေးလိုင်းကိုထိခိုက်စေတတ်ပါတယ်ဒီလိုအခါမျိုးမှာလည်းသူ့ရဲ့တာဝန်ကတော့အမှန်တရားကိုပြောဖို့ပဲဖြစ်ပါတယ်ကျမအဖိုးကတော့အဲ့လိုမျိုးအမှန်တရားဘက်ကရက်တီးတာ Journalist တွေအတွက်အမြင့်မားဆုံးတာဝန်လို့ထင်ပါတယ်တိုင်းပြည်အကျိုးထမ်းဆောင်တာတက်တောင်ပို့ပြီးမြင်ပါတယ်လို့ထင်တယ်။ဘာကြောင့်လဲဆိုတော့နိုင်ငံတွေကျမတို့ရဲ့ American ပြည်အောင်စုအပါအဝင်နိုင်ငံတွေကအများနဲ့မှတ်မှန်ပါဘူး။အဲ့ဒီအခါမှာအစိုးရကစိတ်ဆိုးဒေါသဖြစ်နိုင်သည့်တိုင်အောင်အမှန်တရားကိုထောက်ပြဖို့က Journalist တွေရဲ့တာဝန်ပါ
။ဆိုတော့ဒီအမျိုးသားရေးစွမ်းအားကိုရင်ဆိုင်ဖို့တနည်းပြောရင်အစိုးရညွန်ညွန်တာကိုခံနိုင်ဖို့အတွက် Journalist တွေဘက်ကခွန်အားလိုတာပေါ့။သူဘက်ကမှန်ကန်နေဖို့ဆိုတာလည်းပဲအရေးကြီးတဲ့ပြည်သူဖို့လိုအပ်တယ်ထင်ပါတယ
် Oh absolutely I think to me journalism is the most noble profession there is because journalists bring truth to the people bring truth
Okay ဒါသေးကြပါရဲ့ကျွန်မအဖို့မှာဆိုရင်ဒီ journalism သတင်းသမားအလုပ်ကအမြင့်မြတ်ဆုံးလုပ်ငန်းဖြစ်ပါတယ်ဘာကြောင့်လဲဆိုရင် journalist တွေကလူထုအတွက်နိုင်ငံသားတွေအတွက်အမှန်တရားကိုစောင့်ခြင်းပေးပါတယ်ပြီးတော့ဒီအလုပ်ကတိတ်ကိုခက်ခဲပါတယ်Journalist တယောက်သူ့ရဲ့အလုပ်ကိုလုပ်ကိုင်နိုင်ဖို့ဘလောက်ခက်ခဲလဲဆိုတာကျွန်မရှော့မတွေ့ချင်ပါဘူး။အထူးသဖြင့်ဒီနေ့ခေတ်မှာနောက်ပြီးတော့အထူးသဖြင့်ဒီမိုကရေစီအသွင်ကူးပြောင်းတဲ့နိုင်ငံတွေမှာပို့ပြီးတော့ခက်ခဲပါတယ်။မီဒီယာကောင်ကဘလို့လဲဆိုတာကိုအစိုးရကိုအသိပေးရုံမကနိုင်ငံသားတွေကိုပါပညာပေးဖို့လိုအပ်ပါတယ်။သူတို့ဟာစစ်မှန်ကောင်းမွန်တဲ့ Journalism သတင်းပညာကိုအတွေ့အကြုံမရှိကြပါဘူး။သတင်းသမားတွေသူတို့အလုပ်သူတို့မှန်မှန်ကန်ကန်လုပ်နေတာကိုတစ်ခါတရံမှာလူလူကမကြိုက်ပါဘူး။
ဆိုရင် journalist တွေကဘသူကပညာပေးရမှာလဲမြန်မာနိုင်ငံလိုကိစ္စမျိုးမှာ journalist တွေကပြန်လဲရှင်းသန်တာ journalism ပြန်လဲရှင်းသန်တာသိရင်ကျမှုမရှိသေးပါဘူ
း Well that's such an interesting question because I'm so lucky I've been able to do a lot of traveling in different countries in the region in Southeast Asia and I started out as a Fulbright professor 20 years ago in Indonesia under the Suharto regime
and ဟုတ်ကဲ့ဒါကသိကိုစိတ်ဝင်စားစရာကောင်းတဲ့ကိစ္စပါကျွန်မအရန်ကန်ကောင်းပါတယ်အရှေ့တောင်အာရှဒေသနိုင်ငံတွေအနှံ့အခီးတွားခွင့်ရခဲ့တယ်လွန်ခဲ့တဲ့နှစ်20လောက်ကအင်ဒိုနီးရှားဆူဟာတိုလက်ထက်ကျွန်မအဲ့ဒီက Fulbright အစီအစဉ်နဲ့ပမာခါဖြစ်နေစပြီးတော့တာဝန်ထမ်းဆောင်ခဲ့မှုပါတယ်အဲ့တော့ကကျွန်မစဉ်းစားတယ်အော်တနားစရာကောင်းတဲ့ဒီအင်ဒိုနီးရှားသတင်းတောက်တွေဟာဆိုရင်ဆူဟာတိုရဲ့တင်းကျပ်တဲ့အုပ်ချုပ်ရေးအောက်မှာလွတ်လွတ်လပ်လပ်လုပ်ခွင့်မရှိကြဘူး။ Good journalism ကောင်းမွန်တဲ့သတင်းရေးသားတင်ပြမှုကိုသူတို့နားမလည်ကြဘူးလို့ထင်ခဲ့ပါတယ်။ဒါပေမဲ့အဲ့ဒါကျွန်မမှားပါတယ်။ကျွန်မလုံးဝကိုမှားခဲ့ပါတယ်။အရှေ့တောင်အာရှနိုင်ငံတိုင်းမှာပဲ Good journalism ဘာလဲဆိုတာသတင်းတောက်တွေသိကြပါတယ်။ဘလို့ချုပ်ချယ်တဲ့အစိုးရလက်အောက်မှာဖြစ်ဖြစ်သူတို့သိပါတယ်။သူတို့အနေနဲ့ဒါကိုလုံးပိုင်ခွင့်မရှိရင်သာနေမယ်။သူတို့ဟာဖိနှိပ်ခံရမယ်အနေကြုံရနိုင်တယ်စံစာလုတ်ခံရမှာကိုကြောက်လို့ပုံပွင့်လင်းလင်းမရေးနိုင်တာပဲရှိမယ်ဒါမဲ့လေ good journalism ဘာလဲဆိုတာသူတို့သိကြပါတယ်ဆိုတော့ journalist တွေကိုပညာပေးဖို့မလိုဘူးထင်ပါတယ်သူတို့အနေနဲ့ရေးသားတင်ပြခွင့်အတွေ့အကြုံနဲ့အလေ့အကျင့်ပဲလိုတယ်ထင်ပါတယ်ဘာတွေလုပ်ရမယ်ဆိုတာသူတို့သိပါတယ
်နောက်ထပ်သဘောတရားမေးခွန်းတစ်ခုမေးချင်ပါသေးတယ်ဓမ္မတိထန်ကြရဲဆိုတဲ့ကိစ္စပါတနည်းအားဖြင့်ပုဂ္ဂိုလ်ဆွဲလူမျိုးဆွဲတွေကင်းရမယ်ဆိုတဲ့ကိစ္စjournalism ဟာဒီလိုအစွဲမျိုးကင်းနိုင်တယ်လို့ထင်ပါသလား journalism ဟာ objective ဖြစ်တယ်ပေါ့ဒီနည်းပြောရင် journalism ဟာ objective ဖြစ်တယ်လို့ယူဆပါသလား
That's such a complicated question because I think as human beings it's impossible for any of us to be completely objective but that doesn't mean that we can't follow a set of guidelines a set of rules to be fair to verify what we report, to try to consider other points of view, to try to recognize
ဒါကတိကတမေကွန်းမှာလူသားတယောက်ဟာဘယ်ကိစ္စမှာပဲဖြစ်ဖြစ်ဓမ္မဒိဋ္ဌံကြောက်ဖို့အလုံးဝအုတ်တုံအစွဲကင်းဖို့ဆိုတာမဖြစ်နိုင်ပါဘူးဒီလိုမျိုးမဖြစ်နိုင်ဘူးလို့ဆိုလိုက်လို့လဲကျမတို့ journalist တွေအနေနဲ့ချမှတ်ထားတဲ့စီမင်းစီကန်တွေလမ်းညွှန်မှုတွေအတိုင်းမလိုက်နာနိုင်ဘူးလို့ဆိုလိုတာမဟုတ်ပါဘူးမျှတမှုရှိဖို့တင်ပြမဲ့သတင်းကိုမှန်မှန်စီစစ်ဖို့ကိုယ့်ဘက်ကအမြင်တစ်ခုတည်းမဟုတ်ဘဲနဲ့တခြားဘက်ကအမြင်တွေကိုထည့်သွင်းစဉ်းစားဖို့ဒီလိုမျိုးစီးမျဉ်းတွေကိုလိုက်နာဖို့ဖြစ်နိုင်ပါတယ်။ကျွန်မအမြင်မှာတော့ journalism ဆိုတာ discipline of verification အမှားအမှန်ကိုစီစစ်ရတဲ့ဘာသာရပ်ပဲဖြစ်ပါတယ်။ကိုယ်တင်ပြရမယ့်သတင်းကို publish မလုပ်ခင်မှာမှန်ကန်ကြောင်းအတည်ပြုစီစစ်ရတာက verify လုပ်ရတာဓမ္မထိတ်တန်ကြမကြဆိုတဲ့ objectivity ထက်ပိုပြီးတော့အရေးကြီးပါတယ်။ဓမ္မထိတ်တန်ကြရမယ်ဆိုတာကတော့မဖြစ်နိုင်ဘူးထင်ပါတယ်။အဲ့ဒါကအမတန်ကောင်းမြတ်တဲ့မျှော်မှန်းချက်တည်းရဲ့ပါ။အဲ့ဒီမျှော်မှန်းချက်ရနိုင်အောင်လို့တော့အားစိုက်ထုတ်သင့်ပါတယ်။ဒီဘက်ပေါင်းဆောင်ရဲ့အမြင်တွေကိုစဉ်းစားရမှာပါ။လူများစုမကြိုက်တဲ့လူနည်းစုရဲ့အမြင်ဖြစ်ပါစေ။ထဲ့သွင်းစဉ်းစားရမှာဖြစ်ပါတယ်
။နောက်ပြည်တွင်းသတင်းသမားတွေနဲ့ပြည်ပသတင်းသမားတွေအကြားကွဲလွဲမှုလည်းပဲဆွေးနွေးကြပါတယ်။အခုမြန်မာပြည်မှာတွေ့နေရပါတယ်။ပြည်တွင်းသတင်းသမားတွေကအမျိုးသားရေးဝါဒကိုအခြေခံကြတယ်။ဒီသတင်းဟာချင်းတိုင်းပြည်ရဲ့အကျိုးစီးပွားကိုထိခိုက်စေမလားဆိုတာကိုထက်တွေ့ကြတယ်။ပြပါလာတဲ့သတင်းသမားတွေကတော့ဒါကိုထက်တွေ့ကြတာမတွေ့ရပါဘူ
း I know as an American if I'm overseas and people start telling me all about the United States I get kind of irritated sometimes because I know it's so much more complicated than what they see and I'm sure
Okay ကျမသိပါတယ်ကျမက American ဖြစ်နေတော့လူတွေ America အကြောင်းအမျိုးမျိုးပြောနေကြတာတခါတခါကျမရဲ့စိတ်ထဲမှာကတိကောင်ဖြစ်ပါတယ်ဘာကြောင့်လဲဆိုရင်အခြေအနေကသူတို့ပြောနေကြတာတွေထက်ပိုပြီးတော့ရှုပ်ထွေးတယ်ဆိုတာကျမမြင်ထားလို့ပါမြန်မာပြည်ကသတင်းတောက်တွေနဲ့ပတ်သက်လို့လဲဒီလိုပဲဖြစ်မှသေးကြပါတယ်။နိုင်ငံသားသတင်းတောက်တွေလာတယ်။နောက်ပြီးတော့သူတို့မြင်တယ်လို့ရေးကြတယ်။တကယ်တော့သူတို့ရေးတယ်လို့မဟုတ်ဘဲနဲ့ပို့ပြီးတော့ရှုပ်ထွေးတယ်၊ကျေပြန့်တယ်ဆိုတာကိုမြန်မာနိုင်ငံက journalist တွေသိကြပါတယ်။ဆိုတော့ဒီလိုဖြစ်တတ်တာသဘာဝပါ။ဒါမှလည်းငါဒီမှာနေတာကမင်းတို့ထက်ပိုသိတယ်ဆိုတာထက်တစ်ခါတစ်ခါမှပြည်ပကလူတွေကပို့ပြီးတော့ရှင်းရှင်းလင်းလင်းမြင်တတ်တာတွေလည်းရှိနိုင်ပါတယ်။ကျမကျွမ်းကျင်တဲ့အင်ဒိုနီးရှားနဲ့မလေးရှားမှာဆိုရင်ကျမမသိတာတွေအများကြီးရှိပေမဲ့တခါတခါတော့ဒေတာကန်တွေမြင်တာထက်ကျမပို့ပြီးတော့ရှင်းရှင်းလင်းလင်းမြင်တယ်လို့ထင်ပါတယ်။ကျမမသိပဲနဲ့သူတို့သိနေတာတွေကတော့အများကြီးရှိပါတယ်
။ဟုတ်ကဲ့အဲ့တော့ဒီညမှာ American Journalist တွေနဲ့ပတ်သက်ပြီးတော့နည်းနည်းပြောချင်ပါတယ်။ 9/11 မှာ World Trade Center အတိုက်ခံရပြီးတော့ American Media တွေရဲ့အခြေအနေဘယ်လိုရှိလဲဆိုတာလည်း
Oh, it was very nationalistic. I mean, absolutely. And I think some of that is natural. But then we also had to start thinking about, journalists had to start reporting on minorities in the United States, like Muslim Americans, and that, no, they're not terrorists, and, you know, they are Americans.
အမျိုးသားရေးစိတ်ဓာတ်သိပြီးတော့ကြီးကြီးမားမားထက်သန်နေပါတယ်အတိအကျပါဒါလည်းသဘာဝပဲလို့ထင်ပါတယ်။ဒါပေမဲ့နောက်တော့ပြန်သုံးသပ်ပြီးတော့ American Muslim လူနည်းစုအကြောင်းလဲ American Journalist တွေရေးတင်တယ်။သူတို့ဟာအကျန်းဖက်သမားတွေမဟုတ်ဘူး။ငါတို့လိုပဲ American နိုင်ငံသားတွေဖြစ်တယ်။အကျန်းဖက်မှုတွေလူအုပ်ထဲမှာပြစ်ခတ်မှုဖြစ်တိုင်းဒါဟာ Muslim အကျန်းဖက်သမားတွေပဲဖြစ်ရမယ်လို့ချက်ချင်းမဆုံးဖြတ်သင့်ပါဘူး။အဲ့ဒီအကွက်ဆင်ထားတဲ့ထောင်ချောက်ထဲမဝင်သင့်ဘူးလို့စဉ်းစားလာကြပါတယ်။ဥမာ Oklahoma City ဘုံခွဲမှုတုန်းကဖြစ်ခဲ့တာရှင်းသတိရမယ်ထင်ပါတယ်။ဘုံခွဲတဲ့သူကအမေရိကန်နိုင်ငံသားလူပြူလူငယ်တယောက်ပါ။ဒါကိုချစ်ချင်းမဲ့မွတ်စလင်ကျမ်းဖက်သမားတွေလက်ချက်လို့ပြောပြီးတော့လိုက်ကြတဲ့အတွက်သတင်းတောက်တွေဖို့အထူးကိုကတိကောင်ဖြစ်ခဲ့ရပါတယ်။ဒီလိုတွေကသတင်းတောက်တွေအတွက်သင်ခန်းစာတွေပါ
။အခုမင်းမဲမိကုံကတော့ခင်ဗျာအမေရိကန်နဲ့မပတ်သက်ပါဘူး။တချို့အစွန်းကူးပြောင်းရေးနိုင်ငံတွေမှာလူတချို့ကပြောကြတယ်ဒီမိုကရေစီအပြည့်အဝမထွန်းကားသေးတဲ့အတွက်မီဒီယာလွတ်လပ်ခွင့်အပြည့်အဝမရနိုင်ဘူးအပြည့်အဝမကျင့်သုံးသေးဘူးလို့ပြောကြတယ်ဒီကိစ္စနဲ့ပတ်သက်လို့ရော
Well, I don't agree with that. I mean, actually, to me, freedom is the wrong word. Independent is the right word. Because with freedom, that seems to open a lot of doors. You know, what about pornography? And the next thing you do, you're all arguing about pornography. And that's not the point. The idea...is that media need to be
ဒါကကျမသဘောမတူပါဘူးကျမအမြင်ကတော့ freedom လွတ်လပ်ခွင့်ဆိုတဲ့စကားကမှားပါတယ် independent အမေကိုကင်းခြင်းဆိုတဲ့စကားလုံးကပဲမှန်ပါတယ် freedom ဆိုတဲ့ကိစ္စကတကားတွေအများကြီးဖွင့်ထားပါတယ်ဥမာ pornography လို့ခေါ်တဲ့လိင်မှုကိစ္စတွေလည်း freedom ဆိုတဲ့အထက်မှာပါဝင်နေပါတယ်ဒါကိုကျမတို့လိုလားတာမဟုတ်ပါဘူး media ဟာအစိုးရရဲ့ဩဇာအာဏာအောက်ကလွတ်မြောက်ရမှာဖြစ်ပါတယ် media ကိုစောင့်ကြည့်နေတဲ့လူတွေရဲ့ဩဇာအာဏာအောက်ကလည်းလွတ်မြောက်ရမှာဖြစ်ပါတယ်အရှိတောင်အရှာဒေတာတွေကနိုင်ငံတချို့ကိုပဲကြည်ပါ။ကျမအမြင်အင်ဒိုနီးရှားမှာဆိုရင်ဆူဟာတိုပြုတ်ကြပြီးတော့အရေးကြီးဆုံးပြုပြင်ပြောင်းလဲရေးက လွတ်လပ်သောမီဒီယာဖြစ်ထွန်းရေးနဲ့စာနယ်ဇင်းဥပဒေသစ်ပြီးတော့အစိုးရခိုင်နာလုပ်ဆရာမလို့တဲ့လုံးဝလွတ်မြောက်သော press council အကောင်းဆုံး journalism ကိုအစ်စ်မှန်ကိုစားပြုနိုင်တဲ့မီဒီယာအဖွဲ့အစည်းဖြစ်ထွန်းရေးပါ journalist တွေအတွက်အရေးကြီးဆုံးဟာ self regulation ကိုဟာကိုကိုစီမင်းစီကဲနဲ့အညီလိုက်နာဖို့ပဲဖြစ်ပါတယ်ဒီမိုကရေစီအတွင်းကူးပြောင်းမှုအစဉ်အဆက်ကိုလိုက်ပြီးတော့ထိန်းချုပ်နေရမယ်ဆိုတာကျွန်မမယုံကြည်ပါဘူး